နိုင်ငံရေးပါတီချင်းချင်းဆက်ဆံရေးပုံမအကောင်လာစေဖို့တရုတ်သမ္မတရှီကျင်းပင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာတိုက်တွန်းခဲ့ပါတယ်တရုတ်နိုင်ငံဟာမြန်မာစစ်တပ်နဲ့ပိုးပြီးနီးကပ်တဲ့ဆက်ဆံမှုတွေရှိနေတယ်လို့ဝေဖန်နေကြတဲ့အချိန်အနာရရတ္တအစိုးရပါတီနဲ့အပြန့်အလှန်နီးကပ်ပိုးပြီးဆက်ဆံလို့ကြောင်းတရုတ်သမ္မတကပြောခဲ့တာပါဒေါက်အောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းပင်2ဦးတို့တောက်ကြံလေးကဘေကျင်းမြို့တော်မှာတီးတန့်တွေ့ဆုံဆွေးနွေးတဲ့အဓိကအကြောင်းအရာတွေကိုမှတ်ရင်ချင်းနိုင်ငံကပြောပြပေးပါမယ်ရှင်
နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့ထိတရုတ်နိုင်ငံဘေကျင်းမှာကျင်းပနေတဲ့ CPC တရုတ်ကွန်မြူနစ်ပါတီနဲ့ကမ္ဘာနိုင်ငံရေးပါတီတွေရဲ့အစ်စ်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းပင်တို့မနေ့ကတီးတန့်တွေ့ဆုံရမှာအာဏာရပါတီအချင်းချင်းမဟာဗျူဟာမြောက်ဆက်ဆံရေးခိုင်မာအားကောင်းစေဖို့သူ့အနေနဲ့မျှော်လင့်ကြောင်းရှီကျင်းပင်ကပြောဆိုခဲ့တာပါတနိုင်တဲ့အာဏာရပါတီတွေဖြစ်တဲ့ CPC နဲ့ NLD ဆက်ဆံရေးဆက်လက်တိုးတက်မှုတွေကြောင့်တရုတ်နဲ့မြန်မာနိုင်ငံရေးအရဆက်ဆံမှုကိုသာမကပြည်သူချင်းချင်းဆက်ဆံရေးကိုပါပုံမှုခိုင်မာစေတယ်လို့လည်းသမ္မတရှီကဆိုပါတယ် CPC ပါတီဗဟိုကော်မတီအထွေထွေအတွေ့အမှုလည်းဖြစ်တဲ့တရုတ်သမ္မတရှီကျင်းပင်ဟာမနေ့က CPC နဲ့ကမ္ဘာနိုင်ငံရေးပါတီတွေကအစ်မြင့်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအဖွဲ့မိန့်ခွန်းပြောကြားရမှာအခြားနိုင်ငံတွေနဲ့တန်တမာရေးဆက်ဆံရေးမှာတရုတ်ရဲ့နည်းဗျူဟာပုံစံတစ်ကိုပြောဆိုခဲ့ပေမယ့်တရုတ်နိုင်ငံစနစ်အတိုင်းအခြားနိုင်ငံတွေကလိုက်လို့ရမယ်ဆိုတာမျိုးတော့ဘယ်တော့မှတိုက်တွန်းမှာမဟုတ်ဘူးလို့သူကအခုလိုပြောသွားပါတယ
်။ Woman ပူဆူလို外国嘛
အခြားနိုင်ငံတွေကအုပ်ချုပ်ပုံမျိုးတရုတ်နိုင်ငံကလိုက်လို့မှာမဟုတ်တလို့ကျွန်တော်တို့ရဲ့အုပ်ချုပ်ပုံမျိုးအတိုင်းတခြားနိုင်ငံတွေကိုလည်းလိုက်လို့ရမယ်လို့ပြောမှာမဟုတ်ပါဘူး။တရုတ်နိုင်ငံကအကောင့်ထဲပေါ်နေတဲ့ဒန်းစင်အတိုင်းပုံတူကူးပြီးလိုက်လို့ပါလို့လဲတခြားနိုင်ငံတွေကိုဘယ်တော့မှတောင်းဆိုပါမဟုတ်ပါဘူး
။ဒေါက်ဆန်းစုကြည်နဲ့သမရရှိချင်းပင်တည်တံ့တွေ့ဆုံရမှာလေခစ်တက်မှာတရုတ်ရဲ့တန်တမာရေးရွေချက်ဟာလူသားတို့အတွက်တူညီတဲ့အနာဂတ်အတိုင်းဝိုင်းတိဆောက်ရေးဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒီကြီးမန်းချက်ဟာလေမကြသေးခင်ကကျင်းပခဲ့တဲ့19ချိန်မြောက်တရုတ်ကွန်မြူနစ်ပါတီအမျိုးသားညီလာခံကထွက်လာတဲ့အဓိကရလဒ်တွေထဲကတစ်ခုဖြစ်ကြောင်းသမရရှိကဒေါက်ဆန်းစုကြည်ကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်ဂုလကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ရိုဟင်ဂျာမွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ကိုလူမျိုးစုရှင်းလင်းဖယ်ရှားမှုအဖြစ်နိုင်ငံတကာအသိုင်းအဝိုင်းကမြန်မာကိုအပြင်းထန်ဝေဖန်နေချိန်မှာတရုတ်အစိုးရကမြန်မာအစိုးရဘက်ကရက်တီကြောင်းအခိုင်အမာပြသခဲ့ပါတယ်။ဒါကြောင့်တရုတ်သမ္မတရှီကျင်းပင်နဲ့တီးတန့်တွေ့ဆုံချိန်မှာရောကမ္ဘာနိုင်ငံရေးပါတီတွေကအစ်စ်မြင့်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအဖွဲ့မိန့်ခွန်းပြောကြားရမှာပါ။တရုတ်အပါအဝင်မြန်မာနိုင်ငံအပေါ်နားလည်ထောက်ခံပေးတဲ့မိတ်ဆွေတွေကိုကျေးဇူးအထူးတင်မိကြောင်းဒေါက်တာဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်
။ Our appreciation goes out to all our people and our friends who have been assisting us.In our efforts.
ကျမတို့ရဲ့စူးစမ်းအထောက်အမှုတွေကိုထောက်ခံကူညီပေးနေတဲ့ကျမတို့ပြည်သူတွေအပါအဝင်မိတ်ဆွေအားလုံးကိုလေးစားတန်ဖိုးထားပါတယ်။ကျမတို့လိုအပ်နေတဲ့အချိန်မှာကျမတို့အပေါ်နားလည်မှုပေးပြီးပံ့ပိုးကူညီသူတွေကိုလည်းဘယ်တော့မှမေ့ပျောက်မှာမဟုတ်ပါဘူး
။တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံရမှာလဲတရုတ်နဲ့ဆက်ဆံရေးတိုးတက်ကောင်းမွန်မှုဟာမြန်မာနိုင်ငံအတွက်အလွန်အင်မတန်မှအရေးပါကြောင်းဒေါက်တာဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒါပြင်အာဏာရပါတီအချင်းချင်းအနီးကပ်ဆက်ဆံရေးပုံမိုတိုးမြင့်ဖို့တရုတ်သမ္မတရှီကျင်းပင်ပြောဆိုခဲ့တဲ့အချက်ကိုလည်းသူ့အနေနဲ့သဘောတူကြောင်းဒေါက်တာဆန်းစုကြည်ကဆိုပါတယ်။တရုတ်မြန်မာကုန်သွယ်စီးပွားရေးလမ်းကြောင်းလိုမျိုးနှစ်နိုင်ငံဆက်ဆံရေးတိုးတက်ဖွံ့ဖြိုးမှုအသည့်ဖြစ်ထွန်းလာတဲ့ကိစ္စရပ်တွေကိုပြုစုပျိုးထောင်ဖို့နှစ်ဖက်အပြန်အလှန်သဘောတူညီချက်အားလုံးကိုလက်တွေ့အကောင်အထည်ဖော်ဖို့နဲ့နှစ်နိုင်ငံဆက်ဆံရေးမှန်ကန်တဲ့လမ်းကြောင်းပေါ်မှာဆက်လက်ရှိနေရေးထိန်းသိမ်းဖို့ဒေါက်တာဆန်းစုကြည်နဲ့သမ္မတရှီကျင်းပင်တို့ဆွေးနွေးသဘောတူညီခဲ့ကြပါတယ်ရှင်။